မြောက်ကိုရီးယားနိုင်ငံဘက်ကအကြီးမားဆုံးနျူကလ িয়ার ဆန်တပ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာလုပ်ခဲ့တဲ့အပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြစ်တင်ရှုတ်ချပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကပြောဆိုလှုံ့ဆော်နေတာတွေကအမေရိကန်ပြည်ထောင်စုအပေါ်မှာတိတ်ကိုရန်လိုနေပြီးအန္တရာယ်ကြီးလာတဲ့ရန်လိုတဲ့တင်းကွဲနိုင်ငံတစ်ခုအဖြစ်အမေရိကန်သမ္မတကပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံဟာတရုတ်နိုင်ငံအတွက်လည်းအကြက်တဲဖြစ်စေတဲ့ချင်းချောက်မှုအဖြစ်အမေရိကန်ခေါင်းဆောင်ကဒီကနေ့ Twitter လူမှုကွန်ရက်မှာရေးသားပါတယ်။အမေရိကန်ရဲ့မဟာမိတ်တောင်ကိုရီးယားအစိုးရကမြောက်ကိုရီးယားနဲ့ပြည်လဲရပြည်လဲကြောင်းဆီးဆက်ဆွေးနွေးဖို့နီလန်ရှာနဲ့နေတဲ့အပေါ်မှာလည်းသမ္မတထရန့်ကအပြစ်တင်ပါတယ်။မြောက်ကိုရီးယားနဲ့ဆီးဆက်ဆွေးနွေးလို့အလုပ်ဖြစ်မှာမဟုတ်ဘူးဆိုတာနဲ့သူတို့နားလဲတာတစ်ခုပဲရှိတယ်လို့လည်းသမ္မတကရေးသားပါတယ်။သမ္မတနဲ့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့လည်းဒီကိစ္စကိုဆွေးနွေးဖို့ဒီကနေ့တနင်္ဂနွေနေ့မှာအစည်းအဝေးထိုင်ခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဘျူရိုကပြောဆိုထားပါတယ်။မြောက်ကိုရီးယားဘက်ကပြီးခဲ့တဲ့တစ်နှစ်ကျော်ကစမ်းသပ်ခဲ့တဲ့မြေအောက်ဖောက်ခွဲမှုထက်အနည်းဆုံး10စားလောက်ကြီးမားတဲ့6ချိန်မြောက်နျူကလ িয়ার စမ်းသပ်မှုလုပ်ခဲ့တာဟာဆိုရင်ရန်စားမှုပုံစံသစ်တစ်ခုဖြစ်လာပြီလို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲနဲ့ပြင်သစ်သမ္မတအီမနျူရယ်မက်ခရိုနိုကလည်းပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဘက်ကသူ့ရဲ့6ချိန်မြောက်နျူကလ িয়ার ဆန်တပ်မှုကိုဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တာပါ။ဒီချိန်ကတော့တိုက်ချင်းပြဒုံးကျည်မှာတပ်ဆင်နိုင်တဲ့တာမိုနျူကလ িয়ার ဟိုက်ဒရိုဂျင်ဘုံးကိုအောင်အောင်မြင်မြင်ဆန်တပ်နိုင်ခဲ့တာလို့ပြောဆိုထားပါတယ်။တိုက်ချင်းပြဒုံးကျည်မှာတပ်ဆင်သေးဆောင်နိုင်ဖို့ရည်ရွယ်တဲ့ H ဘုံးကမဟာဗျူဟာမြောက်နျူကလ িয়ার အင်အားတရက်ကိုဖွဲ့စည်းတည်ဆောင်မဲ့ကိုရီးယားအလုပ်သမားပါတီရဲ့စီမံကိန်းအတိုင်းဆောင်ရွက်တာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင် KCNA သတင်းကကြေညာပါတယ်။ KCNA သတင်းအေဂျင်စီကနေ2012ခုနှစ်မှာပင်စင်ယူထားပြီးအရေးကြီးကိစ္စတွေရှိရင်ပြန်ပြီးတော့ထွက်လာတတ်တဲ့သတင်းကြေညာသူ Richard Hee ကကျွန်တော်တို့ရဲ့တိုက်ချင်းပြဒုံးကျည်မှာတပ်ဖို့ရည်ရွယ်တဲ့ဟိုက်ဒရိုဂျင်ဘုံစမ်းသပ်မှုကအပြစ်အနာအဆမရှိအောင်မြင်ခဲ့ပါတယ်လို့ကြေညာသွားတာပါ။နျူကလ িয়ার ဖောက်ခွဲမှုကနေလေထုထဲကိုရေဒီယိုဓာတ်သတ္တိကြွရောင်ကြီးရိုးစိတ်မှုလည်းမရှိဘူးလို့သတင်းကြေညာသူရီကပြောဆိုသွားပါတယ်ရှင်။